ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့အသေးပြောင်းနှုန်းမြင့်တက်လာတာကိုဟန်တားဖို့အသစ်ချမှတ်လိုက်တဲ့တင်းကျပ်တဲ့စည်းကမ်းသတ်မှတ်ချက်တွေမနစ်ပိုတိုနီကဆလိုအသက်ဝင်ပြီးဖြစ်ပါတယ်။အခုချမှတ်လိုက်တဲ့စည်းကမ်းတွေအရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေအားလုံးပိတ်ဖို့နဲ့လူငါအုပ်ထက်ပိုပြီးမစုဝေးဖို့တားမြစ်လိုက်တာဖြစ်ပါတယ်။ဒီစီးမင်းတွေကဇန်နဝါရီလ10ရက်နေ့အထိအကျုံးဝင်မှာဖြစ်ပါတယ်။ခုနှစ်ရတာကာလအတွင်းဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းစံချိန်တင်မြင့်တက်ခဲ့ပြီးပြည်မြလူတစ်သိန်းမှ180နှုန်းလောက်ကူးစက်နေတာဖြစ်ပါတယ်။ဂျာမန်ကျန်းမာရေးဝန်ကြီးဂျန်စပရန်ကတော့ Pfizer ဆေးကုမ္ပဏီနဲ့ German BioNTech ကပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးအသုံးပြုခွင့်ကိုဒီဇင်ဘာလ23ရက်နေ့မှာရနိုင်မယ်လို့ပြောပါတယ်။
Das ist eine gute Nachricht, dass eine Zulassung am 23.12.
ကာကွယ်ဆေးကိုဒီဇင်ဘာလ23ရက်နေ့လောက်ခွင့်ပြုနိုင်မယ်ဆိုတာသတင်းကောင်းဖြစ်ပါတယ်။အချက်လက်တွေကိုစစ်စစ်နေပြီးလာမယ့်23ရက်နေ့မှာခွင့်ပြုမယ်ဆိုရင်တော့ဥရောပသမဂ္ဂနိုင်ငံတွေအားလုံးအတွက်သတင်းကောင်းတစ်ခုပါလို့ဂျာမနီကျန်းမာရေးဝန်ကြီး James Van ကပေါ်တုန်းကပြောပါတယ်။အခုဒီဆေးကို Britain နဲ့ American အစိုးရတာဝန်ရှိသူတွေကခွင့်ပြုလိုက်ပြီးတဲ့နောက်ဆေးဘက်ဆိုင်ရာဝန်ထမ်းတွေကစပြီးထိုးပေးနေပြီဖြစ်ပါတယ်။ဒါအပြင် American နိုင်ငံကဒုတိယမြောက်ကာကွယ်ဆေးကိုထပ်ပြီးခွင့်ပြုပေးဖို့ရှိနေပါတယ်။ American အခြေစိုက် Moderna ဆေးကုမ္ပဏီနဲ့မြို့သားကျမကြီးသိပ္ပံကပူးတွဲဆန်းသတ်နေတဲ့ COVID-19 ကာကွယ်ဆေးက BNE ရဲ့ KMB ထိရောက်မှုရှိတာကိုကနဦးလေးလာချက်တွေမှာတွေ့ရှိရတယ်လို့ American အစားတောင်းတဲ့ဆေးဝါးကုကဲရေး FDA တာဝန်ရှိသူတွေကအင်္ဂါနေ့ကကြေညာခဲ့ပါတယ်။နှစ်ကြိမ်ထိုးနှံဖို့လိုအပ်တဲ့ Moderna ရဲ့ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပေးတယ်မပေးတယ်ကို FDA ရဲ့ဇီဝဆေးပစ္စည်းထုတ်ကုန်ဆိုင်ရာအကြံပေးကော်မတီကဒီကနေ့ကြာတာပတိနေ့မှာအဆုံးဖြတ်ပေးဖို့ရှိပါတယ်။